အိန္ဒိယသမုဒ္ဒရာထဲမှာဖြစ်ပေါ်နေတဲ့ဝမ်လို့နာမည်ပေးထားတဲ့အပူပိုင်းမုန်တိုင်းဟာအခုခါမှာပူအားကောင်းလာနေပြီးမဟာဆန်ဆိုက်ကလုန်းမုန်တိုင်းအဖြစ်ပြောင်းလဲလာနေပြီဖြစ်တယ်လို့အမေရိကန်ရေတပ်နဲ့လေတပ်ပူးတွဲမုန်တိုင်းစောင့်ကြည့်ဌာနကပြောလိုက်ပါတယ်မဟာဆန်ဆိုက်ကလုန်းမုန်တိုင်းဟာမြန်မာနိုင်ငံအနောက်ဘက်ကမ်းရိုးတန်းရခိုင်ပြည်နယ်မြောက်ပိုင်းနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုဦးတည်တိုက်ခတ်လာနေတာဖြစ်ပါတယ်အခုခါမှာတော့အဲ့ဒီမုန်တိုင်းဟာကော်တောင်းမြို့အနောက်ဘက်မိုင်950အကျော်မှာအနောက်မြောက်ဘက်ကိုဗဟိုပြုတိုက်ခတ်နေပြီးတော့လေတိုင်နှုန်းဟာတနအီကိုမိုင်90ကနေ60အထိရှိတယ်လို့မြန်မာနိုင်ငံမိုးလေဝသနဲ့ဇလဗေဒညင်ကြားရေးမှူးဦးစီးဌာနကလည်းသတင်းထုတ်ပြန်ထားပါတယ်မဟာဇံမုန်တိုင်းဟာလာမယ့်24နှစ်အတွင်းပိုပြီးတော့အားကောင်းလာဖို့ရှိပြီးလာမယ့်မေလ16ရက်နေ့မနက်ပိုင်းမှာကုန်းတွင်းပိုင်းကိုဝင်ရောက်တိုက်ခတ်မှာဖြစ်တယ်လို့လည်းခန့်မှန်းထားကြပါတယ်ကုန်းတွင်းပိုင်းကိုဝင်တဲ့အချိန်မှာလေတိုက်နှုန်းဟာတနအီကို68မိုင်နှုန်းနဲ့ဆိုက်ကလုန်းပြင်းအားအဆင့်နှစ်နဲ့ဝင်ရောက်တိုက်ခတ်မှာဖြစ်တယ်လို့အမေရိကန်ရေတပ်နဲ့လေတပ်ပူးတွဲမုန်တိုင်းစောင့်ကြည့်ဌာနကခန့်မှန်းပါတယ်အဲ့ဒီဌာနရဲ့ခန့်မှန်းချက်တွေအရတော့မဟာဆန်မုန်တိုင်းဟာအခုခါမှာဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်းမြို့ကိုဦးတည်နေတာဖြစ်ပေမဲ့မုန်တိုင်းရဲ့အချင်းဝက်ဟာမိုင်110ကနေ130အထိရှိပြီးအရွယ်ပမာဏကြီးမားတာကြောင့်ရခိုင်ကမ်းရိုးတန်းဒေသတစ်လျှောက်နဲ့အိန္ဒိယနိုင်ငံအရှေ့ဘက်ကမ်းရိုးတန်းတွေကိုပါရိုက်ခတ်မှုတွေရှိလာနိုင်တယ်လို့ဆိုပါတယ်မုန်တိုင်းကြောင့်ပင်လယ်ပြင်မှာလိုင်း6ပေကနေ10ပေအထိဖြစ်ပေါ်လာနိုင်ပြီးကုန်းတွင်းပိုင်းမှာလည်းရေလွှမ်းမိုးတာတွေဖြစ်လာနိုင်တယ်လို့သတိပေးထားပါတယ်ဒါ့ပြင်မုန်တိုင်းကြောင့်ရခိုင်ကမ်းလွန်ပြင်မုဒ္ဓမာကွေတနင်္သာရီကမ်းရိုးတန်းတွေမှာလည်းမိုးတက်လေပြင်းတွေကြာရောက်ပြီးတော့လိုင်းကြီးလာနိုင်တာကြောင့်ငါဖန်ရည်ရင်တွေတင်းမောတွေအနေနဲ့မုန်တိုင်းအန်ဒီယားကိုရှောင်ရှားကြဖို့မြမအစိုးရအာဏာပိုင်တွေဘက်ကလည်းသတိပေးချက်ထုတ်ပြန်ထားပါတယ်ခင်ဗျာ